ဥရောပမြောက်ပိုင်းဒေသဖင်လန်နိုင်ငံ၊ NATO ၊နောက်အတ္တလန္တိစစ်စာချုပ်အဖွဲ့နိုင်ငံအဖြစ်ရှောက်ထားဖို့အတွက်ဖင်လန်သမ္မတနဲ့အစိုးရပူးတွဲပြီးကြေညာသွားပါပြီ။ဖင်လန်နိုင်ငံကအဲ့ဒီဆုံးဖြတ်ချက်ကို Helsinki မြို့ကသမ္မတအိမ်တော်မှာပူးတွဲသတင်းစာရှင်းလင်းပွဲကျင်းပပြီးတော့သမ္မတနဲ့ဝန်ကြီးချုပ်ပြောသွားတာဖြစ်ပါတယ်။ဖင်လန်လက်တော်ကိုတင်တွင်ကြားနာပြီးသွားရင် NATO အဖွဲ့ဝင်ဖြစ်လာဖို့ရှောက်ထားဖို့အတွက်ဒီကနေ့ပဲသမရနဲ့အစိုးရရဲ့နိုင်ငံဆိုင်မူဝါဒကော်မတီတို့အတူတကွဆုံးဖြတ်ခဲ့ကြပါတယ်လို့ဖင်လန်သမရဆောလီနီနီစတာကပြောသွားတာပါဝန်ကြီးချုပ်ဆာနာမရင်ကလည်းဒီနေ့ကျွန်တော်တို့အစိုးရနဲ့သမရကြားပူးပေါင်းဆောင်ရွက်မှုအရေးကြီးတဲ့ဆုံးဖြတ်ချက်ချနိုင်ခဲ့ပါပြီဒီဆုံးဖြတ်ချက်ကိုလာမယ့်ရက်တွေအတွင်းမှာလွှတ်တော်ကတည်ပြုပေးနိုင်တယ်လို့မျှော်လင့်ကြောင်းပြောသွားပါတယ်ဖင်လန်လွှတ်တော်ကဒီဆုံးဖြတ်ချက်ကိုလာမယ့်ရက်တွေအတွင်းမှာတည်ပြုမယ်လို့ခန့်မှန်းရပြီးတော့အဲ့ဒါကလည်းတရားဝင်ဖြစ်အောင်လှုံ့ဆော်လို့နေကြလို့တာပဲဖြစ်ပါတယ်။အဲ့ဒီကပြီးသွားရင်တော့ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်ကနေတိုးရုံးချုပ်မှာရှောက်လွှာတည်ရမှာဖြစ်ပြီးတော့လာမယ့်သတင်းပတ်တွေအတွင်းဖြစ်လိမ့်မယ်လို့ယူဆရပါတယ်။ဒါကရုရှားကယူကရိန်းနိုင်ငံကိုကျူးကျော်စစ်ထိုးတိုက်ခိုက်နေချိန်မှာပဲအဖွဲ့ဝင်30ရှိတဲ့အနောက်နိုင်ငံများစီးရဲအုပ်စုဖြစ်တဲ့နေတိုးအဖွဲ့ပူးပေါင်းကြီးဖို့ဖြစ်လာခဲ့တာပါ။နေတိုးထိပ်တန်းတန်တမန်တွေကတော့ဖင်လန်၊ဆွေဒင်နဲ့တခြားနိုင်ငံတွေနေတိုးအဖွဲ့ဝင်ဖို့ရှိနေတာနဲ့ပတ်သက်လို့ရယူကရိန်းကိုရှေ့ဆက်ဘလို့ဆက်ပြီးတော့ကူညီထောက်ပံ့ရမယ်ဆိုတာကိုဆွေးနွေးဖို့ဘယ်လင်မြို့တော်မှာတင်းင်းကလေးကြီးကတွေ့ဆုံခဲ့ကြပါတယ်။ဆွေဒင်နိုင်ငံကတော့နေတိုးအဖွဲ့ကိုပါဖို့အတွက်စတင်လှုပ်ဆောင်နေပြီဖြစ်ပြီးတော့ရုရှားရဲ့အင်ဂျီယာဂျော်ဂျီယာနိုင်ငံကလည်းဒီကိစ္စကိုပြောနေတာပါ။ရုရှားကတော့ဂျော်ဂျီယာနေတိုးရဲ့ဝင်မဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပြင်းပြင်းထန်ထန်သတိပေးစကားပြောထားပါတယ်။အမေရိကန်ပြည်ထောင်စုကတော့ဖင်လန်ရောဆွီဒင်ရောအခုလိုမျိုးနေတိုးအဖွဲ့ရဲ့ဝင်မှုလျှောက်ထားမှုကိုထောက်ခံအားပေးမယ်လို့ပြောထားပါတယ်ရှင်။